နိုင်ငံမှာပထမဆုံးတွေ့ရတဲ့ကိုရိုနာဗိုင်းရပ်စ်ကိုတစ်ကမ္ဘာလုံးကစိုးရင်ရမယ်ဗီဇပြောင်းပို့တဲ့အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်ပြီးနောက်ဆုံးနေမှာပဲ B1617 ပို့တဲ့ကနိုင်ငံပေါင်း49နိုင်ငံကိုကူးစက်နေပြီလို့ WHO ကဒီကနေ့ကြေညာပါတယ်အိန္ဒိယမှာဒီကနေ့ပိုကူသူ3,400ကျော်နဲ့တိုက်ဆုံသူက4,400ကျော်ပါတယ်။နေ့စဉ်ပိုကူသူ3,000ကျော်တာကတော့ရပ်ပေါင်း20ကျော်လာပါပြီ။အခုဆိုရင်အိန္ဒိယမှာပိုကူသူ23,000ကျော်နဲ့တိုက်ဆုံသူကလည်း2,000ခွဲကျော်ပါတယ်။ကမ္ဘာမှာဒုတိယလူဦးရေအများဆုံးရှိတဲ့အိန္ဒိယမှာဆေးရုံကနေတွင်လည်းအောက်ဆီဂျင်တွေမလုံလောက်တာမိသူဆက်တွေမှာလည်းမနိုင်မနှင်းဖြစ်နေတာကိုနေ့စဉ်မြင်နေရပါတယ်။ဒီအချိန်မှာပဲဂင်းကာမြစ်ထဲကိုဗစ်ကြောင့်တိုက်ဆုံလဲလို့ယူဆနေကြတဲ့လူသေးအလောင်း100ကျော်မျောလာတဲ့တဲ့တွင်တွေကြောင့်ပြည်သူတွေစိတ်ဆိုးတော့ထွက်နေကြတာပါ။တိုက်ဆုံရတဲ့အကြောင်းရင်းကိုမသိရသေးဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ရေကတဆင့်ပိုကူဆက်မကိုလည်းကျွမ်းကျင်သူတွေစိုးရိမ်နေပါတယ်။ဒီဖြစ်ရကြောင့်ဝေးလံတဲ့ခြေလက်ဒေတာတချို့မှာပိုကူဆက်မှုမြင့်တက်နေမှာကိုစိုးရိမ်မှုတွေရှိနေတာပါ။အိန္ဒိယလူဦးရေ3,000,000ကခြေလက်တွေမှာနေပါတယ်။မိသူဆက်တွေမှာမနိုင်မနှင်းဖြစ်နေတာဒါမှမဟုတ်ဟိန္ဒူထုံနှန်းစင်လာအရာမိသူဖို့ဈေးမတက်နိုင်တာကြောင့်အလောင်းတွေကိုရေထဲမျောလိုက်တာဖြစ်နိုင်တယ်လို့ဒေတာခန်တွေကယူဆကြပါတယ်။အိန္ဒိယနဲ့နေဆက်ချင်းဆက်ဆက်နေတဲ့နီပေါ်နိုင်ငံမှာလည်းကာယောဂါဓာတ်နဲ့လူလည်းရင်ဆိုင်နေရပြီးစေကူဘိုစီအွန်လိုင်းရှာရင်လူတွေတိတ်ဆုံနေရတယ်လို့နီပေါ်တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့24နာရီအတွင်းပုတ်ကူးသူ1000နီးပါးရှိပြီးတော့တိတ်ဆုံသူက150ကျော်နဲ့စံချိန်တင်အမြင့်ဆုံးရောက်လာပါတယ်။လူရေ28တန်းကျော်ရာရှိတဲ့နီပေါ်မှာပုတ်ကူးသူ4,100ကျော်နဲ့တိတ်ဆုံသူက4,000ကျော်ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လူနာတွေအတွက်အရေးပေါ်လိုအပ်နေတဲ့ဆေးဘက်ဆိုင်ရာအကူအညီတွေပေးကြဖို့လဲနိုင်ငံတကာအသံပိုင်းကိုနီပေါ်ကျန်းမာရေးဝန်ကြီးဌာနကတောင်းခံထားပါတယ်။